ီးရီးယားနိုင်ငံအနာဂတ်ရေးအတွက်ဆွေးနွေးကြမယ့်နိုင်ငံတကာညှိနှိုင်းညီလာခံကိုတက်ရောက်ဖို့စီးရီးယားအစိုးရကအမှုအဖြစ်သဘောတူလိုက်ပြီးလို့ရုရှားနိုင်ငံကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှေ့လာအတွင်းပြုလုပ်ဖို့ရုရှားနဲ့အမေရိကန်တို့ကအစိုးပြုထားတဲ့ဒီညှိနှိုင်းညီလာခံကိုတက်ဖို့သဘောတူလိုက်တဲ့အကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတောက်ကြနေမှာပြောပါတယ်။ဒီကိစ္စကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးကယ်ရီဟာလာမယ့်တနင်္လာနေ့မှာပြင်သစ်နိုင်ငံပဲရစ်မြို့ကိုသွားပြီးတော့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဖရွန်နဲ့တွေ့ဆုံမှုရှိတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနက VOA ကိုအတည်ပြုပြောဆိုပါတယ်စီးရီးယားသမ္မတဘာရှာအယ်အဆက်ကအာနာဂိုတူလက်ထောက်တွေကိုလွှဲပြောင်းပေးပြီးတိုက်ပီအတွင်းကနေအရင်မထွက်ခွာရင်သူတို့အနေနဲ့အခုအစိုးပြုထားတဲ့အသင်ကူးပြောင်းရေးအစီအစဉ်ကိုမထောက်ခံဘူးလို့အတိုက်ခံအင်အားစုတွေကကြာတာပရင်းနေမှာပြောပါတယ်အဲ့ဒီအစီအစဉ်ကိုတော့ယာရုကအနားယူရောက်မဲ့စီးရီးယားအတိုက်ခံစီးရီးယားအမျိုးသားညွတ်မောင်းအဖွဲ့ရဲ့အကြီးအကဲမော့စ်အယ်ခတ်တီဖ်ကသူရဲ့ Facebook စာမျက်နှာမှာဖော်ပြလိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံမှာနနစ်ကြာဖြစ်ပေါ်နေတဲ့ပြည်ပခါတွေအဆုံးသတ်ရေးအတွက်ရုရှားနဲ့အမေရိကန်တို့ဥဆောင်ပြုလုပ်မယ့်ညှိနှိုင်းရေးဆွေးနွေးပွဲတွေကိုသူတို့အနေနဲ့တက်တဲ့မတက်တဲ့စီးရီးယားအတိုက်ခံရေးအစိုးရကစဉ်းစားနေကြဆဲဖြစ်ပါတယ်။